ရခိုင်တပ်မတော်နဲ့အစိုးရတပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းသတင်းရေးသားလို့အမှုဖွင့်ခံရတဲ့သတင်းဌာနတွေကိုဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးတပ်မတော်ဘက်ကပြန်လည်ရုပ်သိမ်းလိုက်တဲ့အကြောင်းပြောပြသွားမှာပါ။တပ်မတော်ရဲ့တရားဆွဲဆိုမှုခံရတဲ့သတင်းဌာနတွေကတော့ AOR သတင်းဌာနရဲ့တာဝန်ခံအယ်ဒီတာကိုရဲနီနဲ့ရိုက်တာသတင်းဌာနတို့ဖြစ်ပါတယ်။AA ရခိုင်တပ်မတော်နဲ့အစိုးရတပ်မတော်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းသတင်းရသားခဲ့လို့ဆက်သွယ်ရေးဥပဒေပုံမှန်66ကနေတပ်မတော်ဘက်ကတရားလိုလုပ်ပြီးအမှုဖွင့်ခဲ့တာဖြစ်ပါတယ်။တရားဆွဲဆိုမှုရုပ်သိမ်းတာကိုမြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားခဲ့တာဖြစ်ပြီးတရားဆွဲဆိုမှုရုပ်သိမ်းတာနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ကအခုလိုပြောဆိုလိုက်ပါတယ်။
ရုပ်သိမ်းတဲ့အကြောင်းရင်းကိုသူတို့ကြောင်းကြားလာတဲ့အချိန်မှာသူတို့ပေါ်ပြတာတက်မတော်ပဲပေါ်ပြတာတော့သတင်းမီဒီယာကောင်စီရဲ့မြစ်တာရက်ခံမှုနောက်ပြောတော့တက်မတော်ရဲ့သတင်းမီဒီယာကြားဆက်ဆံရေးပုံမကောင်းမလာဖို့ဒီရင်းနဲ့သတင်းမီဒီယာတွေသူတို့အမှန်တကယ်ခိုင်မာစွာရပ်တည်နိုင်ရေးအတွက်လို့အဲ့လိုမျိုးပေါ်ပြတာတော့ဟုတ်ကဲ့တက်မတော်ကသာပေါ်ပြလာတာ
ဟ
ုတ်ရုပ်သိမ်းတဲ့ process ကတော့သူတို့ဒီနာမည်ရည်ဒီမှန်သူဆက်ပြီးတော့ဆောင်ရွက်သွားမှာပေါ့နော်။ဟိုဆိုလိုချင်တာကတော့တရားရုံးလုံးလုံးလုံးကြီးရှိနေပါတယ်။ပုံမှန်အရာဝင်နဲ့တက်တဲ့ဟာမျိုး။ဟိုကတော့ရဲစခန်းမှာအချင်းမရှိသေးဘူးဆိုတော့သူကဟိုရဲစခန်းမှာသူတို့အမှုခွင်တာသူတို့ပြန်ရုပ်တာမျိုးလုပ်ပါလိမ့်မယ်ပေါ့နော်
။ပြီးခဲ့တဲ့2019ဧပြီ5ရက်နေ့က AOR သတင်းဌာနမြန်မာပိုင်းမှာဖော်ပြခဲ့တဲ့သတင်းတောက်တူရဲ့မြောင်းဦးမှတ်တမ်းစောင်းပါကိုတပ်ဖက်ကဆက်သွယ်ရေးဥပဒေပုံမှား66ကနေ2019ဧပြီမှာစပြီးအမှုဆွဲခဲ့တာပါ။ပြီးခဲ့တဲ့ဇန်နဝါရီ15ရက်နေ့ကစစ်တပ်ပြစ်လိုက်တဲ့အမြောက်ကြီးစံတွေထိမှန်ပြီးရခိုင်ပြည်နယ်ဘူးပြီးတောင်မြို့နယ်ကရိုဟင်ဂျာအမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ဖော်ပြခဲ့တဲ့ရိုက်တာသတင်းဌာနကလည်းတပ်ဖက်ကဆက်သွယ်ရေးဥပဒေပုံမှား66ကနေအဲ့ဒီနေ့ကတရားဆွဲဆိုခဲ့တာဖြစ်ပါတယ်။အမှုရင်ဆိုင်နေရတဲ့ AOR သတင်းဌာနရဲ့တာဝန်ခံအယ်ဒီတာကိုရဲနီကတော့အခုလိုတပ်မတော်ဘက်ကအမှုရုပ်သိမ်းလိုက်တဲ့အတွက်ဝမ်းသာတယ်လို့ဆိုလိုက်ပါတယ်။
ဒီသင်ချာမပြရတဲ့ပြဿနာသူပါ reason နဲ့ပြလဲဆိုတဲ့ဥစ္စာကိုစလုံးပြောနိုင်တဲ့ဥစ္စာတော့ဘယ်လိုမျိုးဟိုပြန်ဆုတ်သွားဆိုဝမ်းသာတာပေါ့ဟုတ်တယ်မလားနော်သူတို့ကသဘောထားရှိတယ်ဆိုတော့ဝမ်းသာတာပေါ့ဗျအခုကလည်းဒီလိုမျိုးဖြစ်လာအောင်ဝိုင်းပြီးတော့အကူအညီပေးကြတဲ့ဒီအကုန်လုံးဘယ်လိုမျိုးကျေးဇူးတင်တဲ့အကြောင်းပေါ့ဗျဒါပဲပြောရရှိအောင်ပါပေါ့
မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ကအခုလိုတက်မတော်ဘက်ကအမှုရုပ်သိမ်းလိုက်တဲ့အပေါ်အကောင့်ဘက်ကရှုမြင်သွားပါတယ်
အဲဒီလိုရုပ်သိမ်းတာကျွန်တော်တို့ကြိုဆိုပါတယ်သတင်းမီဒီယာတွေကိုတရားစွဲတာတွေဟိုဟိုတင်သတင်းမီဒီယာကောင်စီကနေသိချင်းချင်းမပြည့်ခွင့်နဲ့အမှုခွင့်ရတဲ့တရားစွဲတာတွေကိုကျွန်တော်တို့ကရှောက်လို့မလုပ်ဘူးကျွန်တော်တိုက်တွန်းနေတာမြစ်တာရက်ခံနေတာရှိပါတယ်နောက်မဖြစ်ဖို့မျှော်လင့်နေပေါ့နော်ဒီလိုမျိုးတရားမှုခွင့်နာမျိုးတွေမဖြစ်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်
ဧရာဝတီသတင်းဌာနအေဒီတာကိုရဲနီကိုဆွဲတဲ့ပုံမှ66ကဟာအာမခံယူနိုင်တဲ့ပုံမှဖြစ်တဲ့အတွက်ပြီးခဲ့တဲ့မတ်လ16ရက်နေ့ကစက်သိန်း100နဲ့အာမခံယူထားရတာဖြစ်ပါတယ်။စက်သွယ်ရေးဥပဒေပုံမှ66ကဟာအစိုးရကိုဝေဖန်သူတွေအွန်လိုင်းပေါ်မှာအသေးဖြောက်သူတွေကိုဒီပုံမှနဲ့ဆွဲဆိုထောင်ချလေးရှိတဲ့ပုံမှဖြစ်ပြီးအများဆုံးထောင်နှံ3နှစ်အထိကြာခံရနိုင်ပါတယ်။ကျမမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့တာဖြစ်ပါတယ်ရှင်။